ကျမတော်မူပါစဒူတော်မောင်ရေငါတို့နိုင်ငံသားတွေစီမှာအကျင့်တစ်ခုရှိတယ်ဒူတော်မောင်အဲ့ဒါကဘာလဲဆိုတော့ကိစ္စတစ်ခုဖြစ်ပြီဆိုရင်ဟုံဟုံထားတောက်တတ်ကြပြီခဏနေငြိမ်းသွားတတ်ကြတယ်ကောက်ရိုးမိလို့ပေါ့ဒူတော်မောင်လက်ဗရန်တောင်ကိစ္စမြစ်ဆုံကိစ္စလက်ဗရန်ကျောင်းသားတပိတ်ကိစ္စကိုပါကြီးကိစ္စဒေါခင်ဝင်းကိစ္စလက်ကျွန်းလူတက်မှုကိစ္စကြောက်မြဲ့ရမုံငွေကိစ္စအောင်စုံမိုးကျော်ရေရင်နစ်မြုပ်တဲ့ကိစ္စနမူနာပြစရာအကြောင်းအရာတွေအများကြီးပါပဲတူတော်မောင်အမှုကိစ္စတစ်ခုခုဖြစ်လာရင်တဲတဲလို့စိတ်ဝင်စားတတ်ကြလှုပ်ရှားမှုတွေပြုလုပ်တတ်ကြပြီးခဏနေမေ့ပျောက်သွားတတ်ကြတယ်ပေါ်လာတဲ့အကြောင်းအရာတွေပေါ်အာယုံပြောင်းသွားတတ်ကြတယ်ဒါကြောင့်မဲငါတို့ဟာနှစ်ပေါင်းများစွာအာနာရှင်တွေရဲ့အကြိမ်ကြိမ်အာယုံပြောင်းခဲ့တဲ့ရွှေခွက်တွေပေါ်ဒူးလာခောက်တုတ်ဖြစ်ခဲ့ကြရတယ်လှုပ်တင်လှုပ်ထိုက်တာတွေပေါ်အမြဲမျက်ခြေပြတ်ခဲ့ကြရတယ်လက်တလောလူပြောသူပြောများနေတဲ့BN ဘတ်စကာအဖြစ်ပြက်တွေကိုပဲကြည့် BN ဘတ်စကာမောင်းတဲ့သူတွေဟာလိုင်စင်မရှိတစည်းနဲ့တစည်းလူမောင်းခရီးသည်တွေအပေါ်ရိုင်းရိုင်းဆိုင်ဆိုင်ကြံ့ကြံ့တန်းဆက်ဆန်းရင်မောင်းချင်းချင်းမကြခဏရိုက်နှက်မှုတွေဖြစ်ခရီးသည်တွေကိုကိုထိလက်ရောက်ကျူးလွန်ရင်စည်းကပိုတောင်းခရီးမဆုံးခင်ကားပေါ်ကနေခရီးသည်တွေကိုမောင်းချရက်ချင်တဲ့နေရာမှာရက်လမ်းပြောင်းမြန်မောင်းခဏခဏရင်တိုက်မှုတွေကျူးလွန်ခီးသွားပြည်သူတွေအများအပြားသေးချေပျက်စီးကြလို့လူပြောသူပြောများခဲ့တယ်လွတ်တော်ကိုယ်စားလှယ်တွေကလွတ်တော်မှာတင်ပြခဲ့ကြတယ်ဒါပေမဲ့ဌာနဆိုင်ရာတာဝန်ရှိသူတွေကအလုံးမလုပ်ကြတာကြောင့်ရန်ကုန်တိုင်းလွှတ်တော်မှာတင်ပြခဲ့တာနှစ်လနီးပါးကြာပြီဖြစ်ပေမဲ့ဘာမှအရေးယူစုံစမ်းမှုတစုံတရာမရှိခဲ့တာကြောင့် BN ဘတ်စကားတွေဟာအရင်တိုင်းရန်ရန်ကာကာဥပဒေမဲ့လုပ်ရက်တွေကိုကျူးလွန်နေကြတော့မှာပဲလမ်းပန်းဆက်သွယ်ရေးဝန်ကြီးကသက်ဆိုင်ရာဌာနတွေကိုအရေးယူဆောင်ရွက်ဖို့ပြောခဲ့ပေမဲ့သက်ဆိုင်ရာဌာနတွေကဘာတစ်ခုမှဖိဖိစီစီဆောင်ရွက်မှုမရှိခဲ့ဘူးဒီတော့လွှတ်တော်ကိုယ်စားလှယ်တွေတင်တွင်းခဲ့တဲ့အဆိုဟာလည်းအလီအလွင့်ဖြစ်ခဲ့ရတယ်။ခရီးသည်တွေဟာအရင်အတိုင်းအသက်ကိုဖက်နဲ့ထုတ်ပြီးစီးနေကြရတော့မှာပဲ။စပယ်ယာဒရိုင်ဘာတွေမိုက်ရိုင်းစော်ကားသမျှခံနေကြရတော့မှာပဲငါတူ။ယင်မတော်တဆမှုဖြစ်ပြီးလူသေးခဲ့ရင်6လပိတ်သိမ်းတဲ့ပြစ်ဒဏ်ချတာလောက်ပဲရှိခဲ့တယ်။ဒီလိုပြစ်ဒဏ်ချမှတ်လိုက်ရင်အဲ့ဒီပြစ်ဒဏ်ကျထားတဲ့မော်တော်ယာဉ်ကအခြားလိုက်မှနားလည်မှုယူပြီးပြန်ပြေးဆွဲနေတဲ့အတွက်အပြစ်ဒဏ်ဟာမထိရောက်ဘူးဖြစ်နေတယ်။ဒါကြောင့်ပြစ်ဒဏ်ကိုထိထိရောက်ရောက်တိုးမြင့်ချမှတ်ဖို့လမ်းပန်းဆက်သွယ်ရေးဝန်ကြီးဒေါ်နီလာကျော်ကအောက်တိုဘာ28ရက်မှာပြုလုပ်ခဲ့တဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်အစည်းအဝေးမှာတင်ပြခဲ့ပေမဲ့ခုထိဘာမှမထူးခြားသေးဘူးလူတွေကလည်းဒီကိစ္စကိုမိမိပျောက်ပျောက်ဖြစ်သွားကြတယ်နောက်တစ်ခါရန်ကုန်မြို့နဲ့တခြားနယ်မြို့တွေမှာမတရားကြီးထွားလာနေတဲ့တရားမဝင်စီးကုသခန်းတွေကိုအရေးယူဖို့လွှတ်တော်မှာတင်ပြခဲ့ကြတယ်တက်ဆိုင်ရာမြို့နယ်အလိုက်စုံစမ်းစစ်ဆေးအရေးယူဖို့ဆွေးနွေးခဲ့ကြတယ်ဒါပေမဲ့ဒီကိစ္စဟာလည်းရက်ပိုင်းအတွင်းစုပ်စမြုပ်စပျောက်ကွယ်သွားပြန်တယ်။တက်ဆိုင်ရာဌာနတွေကဘာတစ်ခုမှအရေးယူစုံစမ်းမှုတွေမလုပ်ခဲ့ကြပြန်ဘူး။ဒါနဲ့ပဲတရားမဝင်စေကူတာကန်တွေဟာဘုံနေမြဲကြားနေမြဲဆက်ပြီးအမောက်ထောင်နေကြပြန်တယ်ငါတူ။နောက်ပြီးအောင်စုံမှုကျော်ရေးရင်နင်းမြုပ်သွားတော့ကလူတွေတဲတဲလို့စိတ်ဝင်စားခဲ့ကြတယ်။တက်ဆိုင်ရာဝန်ကြီးဌာနကနေတာဝန်ရှိတဲ့သူတွေကိုပြင်းပြင်းထန်ထန်အရေးယူပေးဖို့ပြည်သူတွေကတောင်းဆိုခဲ့ကြတယ်။ဒါပေမဲ့ဒီကိစ္စဟာလည်းခုထိဘာမှထပ်မကြတော့ပဲစုပ်စမြုပ်စပြောက်ကွယ်သွားခဲ့ပြန်တယ်။ချင်းနှင်းမြစ်ထဲမှာအောင်စိုးမိုးကျော်ရေရင်လိုအစမတန်ဝင်းပိုတင်ဆောင်ပြီးတောလာနေကြတဲ့ရေရင်တွေဟာလည်းခုထိအရင်တိုင်းဥပဒေမဲ့လုပ်ရက်တွေကိုကျူးလွန်နေကြစေတောလာနေကြစေခီးသွွားပြည်သူတွေဟာလည်းအရင်အတိုင်းအသက်ကိုဖက်နဲ့ထုတ်ပြီးစီးနင်းနေကြစေပါပဲငါတူ။ဟောနောက်လာပြန်ပါပြီးရန်ကုန်မြို့တွင်းမှာကြီးထွားတောင်းညံ့နေတဲ့တရုတ်လူမျိုးတွေတရားမဝင်ပွင့်လင့်ရောင်းချနေတဲ့ကြိုက်တာယူ9000ကျပ်ဆိုင်တွေနဲ့တရားမဝင်နိုင်ငံသားအလုတ်သမားတွေကိုအရေးယူဖို့ဘယ်ဘဲတန်းလွှတ်တော်ကိုယ်စားလှယ်ဦးသန်းနိုင်ဦးကလွှတ်တော်မှာအဆိုတင်သွင်းခဲ့တယ်လွှတ်တော်ကလည်းအရေးယူဆောင်ရွက်ပေးဖို့သဘောတူခဲ့တယ်ဒါပေမဲ့အရေးယူဖို့သဘောတူဆုံးဖြတ်ခဲ့တဲ့ကာလနဲ့တကယ်ကွင်းစင်းစစ်ဆေးတဲ့ကာလကြားထဲမှာအတော်ဟသွားခဲ့တယ်ဒီတော့မတမာသူတွေဟာရှောင်ဖို့တိမ့်ဖို့ကြိုတင်ပြင်ဆင်ဖို့အချိန်ရသွားခဲ့ကြတယ်လာစစ်မယ်ဆိုတာအချိန်အကြာကြီးကြိုသိထားကြတော့တရားမဝင်နိုင်ငံသားအလုတ်သမားတွေဟာလာစစ်တဲ့အချိန်မှာရှောင်တိမ့်နေခဲ့ကြတယ်ဒီလိုပဲကြိုက်တာယူ9000ကျပ်စိုင်းပိုင်ရှင်တရုတ်နိုင်ငံသားတွေကလည်းနောက်ွယ်ကနေပြီးမြန်မာနိုင်ငံသားတွေကိုအမိခံစိုင်းပွင့်ခိုင်းတာတွေနဲ့လှည့်စားခဲ့ကြပြန်တယ်။ဒီလိုကိစ္စတွေနဲ့ယဉ်ပါနေတာကြာပြီဖြစ်တဲ့တရုတ်နိုင်ငံသားတွေအဖို့ဒါမျိုးဟာငပြောသည်အခွန်နှွာရာထက်တောင်ပိုပြီးလွယ်ကူနေအောင်မှာပါငါတူ။တချို့ဆိုလူတယောက်တည်းနဲ့စိုင်းနဲ့စိုင်းကိုအမိပေါက်တာဝန်ခံခိုင်းလာတာတွေတောင်ရှိနေပါတဲ့ငါတူ။နောက်ပြီးငါတို့စီကဥပဒေကလည်းတကယ်တမ်းဖမ်းမိခဲ့ရင်တော့အရေးမြူသေးပဲပညာပေးစီယုံဟောပြောအောင်မရက်ပညာပေးကာလအနေနဲ့တတ်မှတ်အောင်မရက်ကဲ ဘဲကလောက်တောင်နိုင်ငံသားတွေအပေါ်သဘောတကာရကောက်လိုက်ပါတယ်ဆိုတာဟိုကနောက်ွယ်မှာရည်ယုံမကကင်းမိကောက်တောင်ထောင်ပြသွားပါဦးမယ်ဒီလောက်တောင်သဘောကောင်းနေမှာတော့တန့်ငယ်မရိမှုကျူးလွန်တဲ့သူတွေကိုပါပညာပေးကာလအနေနဲ့တစ်ယောက်ဆနှစ်ယောက်ဆကျူးလွန်တာကိုခွင့်ပြုပေးလိုက်ကြပါကဲပါလူကလေးရေဒီတပတ်တော့ဒီလောက်နဲ့နားလိုက်အောင်မယ်ကွယ်မင်းလဲအားရင်ငါစီစာပြန်မှာမင်းရဲ့စာကိုမျှော်နေမယ်ချစ်လာစွာသောမင်းရဲ့အဖစန်နီဦး